ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒါကာထရိုင်ဘူးသတင်းစာမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဟိုဆောင်းပါးရေးထားတာတွေ့ပါတယ်။အဲ့ဒီဟာဘာလဲဆိုတော့ရခိုင်ပြည်နယ်ကကြပေါ့လေရိုဟင်ဂျာတို့မဟုတ်မွတ်စလင်တွေကအများစုဖြစ်တဲ့အထူးသဖြင့်စစ်တွေနဲ့မောင်းတော့မှာပေါ့လေ။ဆိုတော့သူတို့ကိုနိုင်ငံသားအခွင့်အရေးမပေးဘူးနိုင်ငံသားအဖြစ်အသိမှတ်မပြုဘူးဆိုရင်ရုရှားကအခုခရိုင်းမီးယားမှာဝင်ပြီးတော့မှဟိုဒီပြည်သူ့ဆန္ဒခံယူပွဲလုပ်ပြီးတော့ပြည်နယ်ခွဲထွက်တယ်လို့မျိုးပဲယူကရိန်းကခွဲထွက်တယ်လို့မျိုးပဲသူတို့မှလည်းခွဲထွက်ခွင့်ရှိတယ်ဆိုတဲ့အယူအဆမျိုးရေးတာတွေ့ပါတယ်။အဲ့တော့အဲ့ဒီပေါ်မှာဆိုရအနေနဲ့ဟိုဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ဘင်္ဂါလီပေါ့နော်ရခိုင်မှာရှိတဲ့ဘင်္ဂါလီတွေရဲ့နိုင်ငံသားကိစ္စကကျွန်တော်တို့ကမ္ဘာကြီးလည်းကြော်ထားပြီးသားများနောက်သက်ဆိုင်ရာဝန်ကြီးတွေလည်းကြော်ထားပြီးသားသူတို့ရဲ့နိုင်ငံသားခွင့်ရေးကိုကျွန်တော်တို့ကညှင်းပယ်နေခြင်းမဟုတ်နံပါတ်၁ကညှင်းပယ်တာမဟုတ်ဘူးနံပါတ်၂အချက်ကကျွန်တော်တို့ပေးမယ်သို့တော့1982 law နဲ့အကိုင်းညီသူတွေပေးမယ်အဲ့ပေးမယ့်ဟာကိုကျွန်တော်တို့စီစစ်တဲ့အချိန်မှာနောက်ချက်တွေဖြစ်နေတဲ့ရဆိုင်ထားတဲ့အနေအထားပဲရှိတယ်ကျွန်တော်တို့ကဟိုကိုင်းညီတဲ့လူတွေကိုပေးမယ်မကိုင်းညီတဲ့လူတော့ကျွန်တော်တို့ကပေးလို့မရဘူးဒါကနိုင်ငံသားကိစ္စကနိုင်ငံတော်ရဲ့အချုပ်အခြာအာဏာတစ်သိပ်တစ်ပိုင်းဖြစ်တယ်ပေါ့နော
်
ဟုတ်ကဲ့အခုသူတို့ဟိုရေးထားတယ်အဆိုပြုထားတယ်ပေါ့နော်ခိုင်းမရဖြစ်စင်းနဲ့ဥပမာပြပြီးတော့လုပ်တဲ့ဟာမျိုးကဒီဟာကဟို reference လုပ်ပြီးတော့သူတို့ဆန္ဒနဲ့ဒီစင်းလာနဲ့ပေါင်းဆိုတဲ့ဟာမျိုးကကျွန်တော်တို့နိုင်ငံရဲ့ဟိုကြောက်ရင်တော့နံပါတ်၁အချုပ်အခြာအာဏာကိုထိခိုက်တဲ့ရေးသားမှုဖြစ်နေနံပါတ်၂အချက်ကဒီဟာဒီနှစ်နိုင်ငံဖြစ်ကြည့်ရေးကိုကြပြားစေတဲ့ဟိုအဆိုပြုချက်ဖြစ်နေတယ်။နောက်နံပါတ်3ချက်ကတော့ဒီဟာဒီကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းမှာမတူညီပြန်လည်ဖြစ်ပွားလာအောင်ဟိုတွေးထိုးပေးတဲ့သဘောမျိုးဖြစ်နေတယ်ပေါ့နော်
။ဟုတ်ကဲ့
ဟုတ်ကဲ့အဲ့လိုတော့တွေ့ရပါတယ
်။ဟုတ်ကဲ့ဒီဂျားဖြတ်ပေါ့လေဟိုတလောကပဲဒီဘင်္ဂလားဒေ့ရှ်လက်ရှိဝန်ကြီးချုပ်ဆို Mrs. Sheikh Hasina ကနိုင်ငံတော်သမ္မတနဲ့တွေ့ဆုံဆွေးနွေးသွားတာရှိပါတယ်။ဒီလိုအရေးကိစ္စတွေဟိုဟိုကောထည့်သွင်းဆွေးနွေးဖြစ်တာတွေဘာများရှိပါလားခင်ဗျာ။
အဲ့မှာလေကျွန်တော်တို့ဟိုဥယျာထုတ်ကိုယ်တိုင်လည်းဟိုမီဒီယာတွေပြောထားပြီးပါပြီဒီကိစ္စကိုတော့မဟုတ်သူရှိတ်ဟာစင်နာဆွေးနွေးတာကသူတို့ဘက်မှာရှိတဲ့သူတို့ဘက်ကမြန်မာနိုင်ငံသားလို့ယူဆထားတဲ့ဘင်္ဂါလီတွေကိုပြန်ပေးဖို့မြန်မာနိုင်ငံကလက်ခံဖို့အဲ့ဒါကိုလည်းဟိုတမလာကြီးကဟိုညင်ထားပြီးဖြစ်ပါတယ်ဟု
တ်ဟုတ်ကဲ့နောက်တစ်ခုကကြတော့အဲ့ဒီဒါကာထရိုင်ဘူးနယ်မှာသူကဘာဘယ်လိုမျိုးဟိုဟိုစရှူတောင်းကရေးထားလဲဆိုတော့ယူကရိန်းကနေခရိုင်းမီးယားပြည်နယ်ကိုရုရှားဘက်ပေါင်းအောင်ဆိုပြီးတော့ဟိုစပေါ့လေပြည်သူ့ဆန္ဒခံယူပွဲနဲ့လှုပ်ပြီးတော့ဟိုသမ္မတပူတင်ကလက်မှတ်ထိုးပြီးတော့ရုရှားရဲ့အပိုင်သဘောမျိုးပေါ့လေတခါကနေဒါမှာဆိုလဲ1995ခုနှစ်ကကွီဘက်ပြည်နယ်ပေါ့လေကနေဒါကနေခွဲထွက်ဖို့တခါဆူဒန်နိုင်ငံမှာဆိုလဲတောင်ဆူဒန်ပေါ့ခင်ဗျာအဲ့လိုမျိုးခွဲထွက်သွားတာရှိတယ်ဆိုတဲ့တာရကတွေဆိုတော့ဗမာပြည်မှာဒီလိုမျိုးဖိနှိပ်ခံနေရတဲ့သူတို့ဟိုစပေါ့လေသူတို့ຫນွယ်ပါလို့သူတို့ဆိုလိုပြီးရေးထားပါတယ်ဆိုတော့အဲ့ဒီဟာတွေအတွက်ဆိုရင်ဒါကဟိုတရားမျှတတယ်ပေါ့လေတကယ်လို့ဟိုရခိုင်ပြည်နယ်မှာလည်းအဲ့လိုမျိုးပြည်သူ့ဆန္ဒခံယူပွဲလုပ်ပြီးတော့ဒီဟိုမွတ်စလင်အ ਨੇ စုကစစ်တကောင်းပြည်နယ်နဲ့ပေါင်းမယ်ဆိုရင်ဖြစ်တဲ့နယ်ဆိုတဲ့ဟာမျိုးရေးထားပါတယ်ဒါကတော့လက်ရှိကမ္ဘာနိုင်ငံရဲ့အခြေအနေနဲ့ဆိုလို့ရှိရင်ဒါတွေကဖြစ်တဲ့ဖြစ်ထိုက်တဲ့အခြေအနေလို့ယူဆသလားဟိုဘယ်လိုပြောလို့ရမလဲခင်ဗျဘယ်လိုသဘောထားရှိလဲ
ဟုတ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ခုနကျွန်တော်ပြောတဲ့၃ချက်ရှိပါတယ်အဲ့၃ချက်အရာကျွန်တော်တို့ဒီမြန်မာနိုင်ငံအစိုးရကဒီဟာကိုကျွန်တော်တို့ပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်ကန့်ကွက်သွားမယ်အစီအစဉ်ကဘာလဲဆိုတော့ဒါသည်ကျွန်တော်တို့လွတ်လပ်စွာရေးသားဖော်ပြခွင့်အရာရေးသားတယ်လို့ယူဆနိုင်တော့လည်းပဲဒီ freedom of expression ကိုအခွင့်အကောင်းယူပြီးတော့ခုနကျွန်တော်ပြောတဲ့၃ချက်ကိုချုပ်ကြအောင်မှဥပပါခြင်းနောက်တစ်ချက်ကဟိုကျွန်တော်တို့နိုင်ငံဆက်ဆံရေးကိုပြပြအောင်ဆောင်ရွက်ခြင်းနောက်တစ်ချက်ကမြန်မာနိုင်ငံရဲ့ပြည်တွင်းရေးမငြိမ်သက်မှုတွေဖြစ်ပေါ်လာအောင်တွေးထိုးခြင်းဆိုတဲ့သဘောတက်ရောက်နေတာကိုကျွန်တော်တို့နိုင်ငံအနေနဲ့လက်မခံနိုင်ဘူးလက်မခံနိုင်တဲ့အခါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တန်တမာရေးအရပေါ့နော်ကျွန်တော်တို့ဟိုဆက်ပြီးတော့တုတ်ပြန်သွားမယ်တုတ်ပြန်သွားမယ်အစီအစဉ်ကတန်တမာရေးအရပေါ့နော်သူဒီမှာရှိတဲ့တန်တမာကြီးကိုတဆင့်၎င်းပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ဘင်္ဂလားမှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသမဂ္ဂတစ်ဆင့်၎င်းကျွန်တော်တို့ဒါကိုဟိုပြင်းပြင်းထန်ထန်ကတ်ကွက်သွားမယ
်ဟုတ်ကဲ့ခင်ဗျာဟိုနောက်ဆုံးမေးခွန်းပါခင်ဗျာဒီသူတို့ဒီအင်တာနက်ဆမင်နာမှာဖော်ပြထားတဲ့ဆောင်းပါးမှာဘာပါလဲဆိုတော့မြန်မာနိုင်ငံအစိုးရကဒီဟိုမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံတာကောဒီသူတို့သုံးထုံးတာတော့ genocidal ဆိုပြီးတော့သုံးပါတယ်ခင်ဗျာလူမျိုးတုံးတပ်ဖြတ်မှုတွေအထည်ရှိတဲ့ဟာတွေပေါ်မှာရောခွင့်ပြုထားတယ်ခွင့်လွှတ်ထားတယ်ဟိုဆိုတဲ့သဘောမျိုးအထည်ရေးထားတာတွေ့ရပါအဲ့ပေါ်မှာရောဘုံဘူးလူတွေနဲ့ဘလို့မျိုးပြောချင်ပါလေခင်ဗျအ
ဲ့ဒါကတော့လုံးဝမဟုတ်ဘူးပြမဟုတ်တဲ့လုံးဝမဟုတ်ကြောင်းလဲကျွန်တော်တို့ကိုရှင်းလင်းထားပြီးသားဖြစ်တယ်ဖြစ်တဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးအိမ်ကြီးချင်းပေါ့နော်ကျွန်တော်တို့နိုင်ငံငယ်ငယ်တော့အတူရှင်သွဲနေထိုင်တဲ့ခဲတဲ့နှစ်ပေါင်းများစွာနေထိုင်တဲ့နိုင်ငံကကျွန်တော်တို့ဒီပြည်တွင်းရေးပေါ့နော်ဒါပြီးပြည်တွင်းရေးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလောက်လာတယ်ဥပမာသူတို့ပြောတာတယ်သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့တွေးသားတော်ဆက်တဲ့ဆိုတဲ့သဘောမျိုးရေးထားတာရှိတယ်
ဟုတ်ကဲ့
ပိသားတော်စားတဲ့ပင်ဂါလီဆိုပြီးသုံးလုံးတာသူတို့ဘက်ကဒါကိုကွန်မတက်ပြောတဲ့သဘောပေါ့ဟုတ
်ကဲ့
အဲ့တော့ဒီပင်ဂါလီဒီသူတို့နဲ့သွေးသားတော်စားတဲ့လူဆိုတဲ့အတိတ်ပဲကသူတို့စီကလူတွေဆိုတဲ့အတိတ်ပဲကိုဆိုလိုတာလားအဲ့သဘောတော့တက်ရောက်နေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံကအဲ့အနေအထားကိုကြည့်ရင်တော့ရှင်းပါတယ်ရှင်းပါတယ်ဆိုတော့ကျွန်တော်တို့က1982လောအရာဟိုစစ်စစ်မယ်ဟိုညီတယ်ဆိုရင်လက်ခံမယ်မညီဘူးဆိုရင်တော့ကျွန်တော်တို့ကလက်မခံနိုင်ဘူးဒါလည်းနိုင်ငံတော်သမ္မတကြီးကိုယ်တိုင်ကြက်သက်သားသားပြောပြီးသားသို့တော့ humanitarian aspect ကနေယူလို့ဆိုရင်တော့ကျွန်တော်တို့ကလုပ်တင်လုပ်လိုက်တာလေကျွန်တော်တို့ခုနိုင်ငံတကာနဲ့ရောအကုန်လုံးနဲ့ပေါင်းပြီးတော့တောင်းရနေတယ်
အဲ့တ
ော့ genocide ကိစ္စကတော့ဟိုဖြုတ်ပြီးခဲ့တဲ့ကိစ္စတွေမှာတော့ဟိုခိုင်းရတဲ့ခက်တဲ့အနေအထားတစ်ခုကျွန်တော်တို့ကြော်လွန်လာခဲ့ပြီပေါ့နော်ကြော်လွန်လာပြီအချိန်မှာဒီ communication တစ်ခုဒီဂျခိုင်းပြည်နယ်မှာအရင်လိုပုံစံမျိုးရအောင်ကျွန်တော်တို့ဟိုအစိုးရကလည်းဂျိုးပန်းအားထောက်နေကိုနိုင်ငံတကာကလည်းဝိုင်းဝန်းကူညီနေတာရှိပါတယ်အဲ့တော့အဲ့ဒီဟာကိုတော့ကျွန်တော်တို့ကဟိုနောက်ဆုံးဖြစ်တဲ့ LTRM စင်အားစပါเนาะဟု
တ်ကဲ့
အဲ့ဒီပကနေပြီးတော့တွေးထိုးတာတွေကတော့ကျွန်တော်တို့အခုတွေ့နေရပြီပေါ့เนาะအခုဒီဆောင်မှဒီရင်လဲဒါလဲဆိုတော့ဒါမြန်မာနိုင်ငံရဲ့ပြည်တွင်းရေးအဲ့လိုခုနကျွန်တော်ပြောတဲ့အချက်၃ချက်အရာတွေးထိုးလုံးစော်တဲ့သဘောထက်ရောက်နေပါတယ်ဟုတ
်ကဲ့
အဲ့တော့ဒီရခိုင်ပြည်နယ်မှာစီရင်အေးချမ်းမှုကိုနောက်လူ့ဖွဲ့စည်းမှုသဟသာရဖြစ်အောင်ဟိုနေထိုင်နိုင်မှုဆိုရင်တော့ကျွန်တော်တို့ခုနပြောတဲ့ rule of law အရာ82 law အရာလောက်တာရှိသလိုသူသားချင်းစာနာထောက်ထားမှုရာနိုင်ငံတကာနဲ့ညှိနှိုင်းဆောင်ရွက်သွားမှာအပိုင်းနေရှိတယ်။အဲဒီ process တွေကိုပြည်ပြည်လည်လည်ငင်းငင်းကြမ်းကြမ်းနဲ့ peace မြောက်အောင်မြင်တော့အောင်ဘိုင်းဝင်းကူညီဖို့လိုတယ်။ဒါကဘင်္ဂလားဒေ့ရှ်ပါဝင်နိုင်ငံတကာကဘိုင်းဝင်းကူညီဖို့လိုတယ်။အဲတော့ဒီလိုနေအခြေအနေမျိုးအလွန်ကိုတိုင်ရတိုင်ရဖြစ်တဲ့အကဲဆက်တဲ့အနေအခြေအနေမှာဒါမျိုးဖြစ်လာတယ်တော့ကျွန်တော်တို့ကတော့အဲလိုစောင်းလေးပေါ့ reject တော့ပါတယ်ဟော
။ဟုတ်ကဲ့။အခုဒီကျွန်တော်တို့သိရသလောက်ဟိုနိုင်ငံနယ်စပ်ကတစ်ဖက်နဲ့တစ်ဖက်အသွားပြန်ကိုကူးကြည့်တန်းကြီးလှုပ်လို့ရတဲ့အနေအထားတွေဟိုအရင်တော့တွေရရှိခဲ့တာပေါ့အရင်ကဆိုပူအားနေတယ်လို့ပြောကြတာရှိပါတယ်အခုနောက်ပိုင်းကဘော်ဒါမှာအဲ့လိုမျိုးနယ်စပ်နှစ်နိုင်ငံနယ်စပ်မှာအဲ့လိုနယ်စပ်ရေးရလုံခြုံရေးလို့ပြောလို့ရမလားအဲ့လိုမျိုးဟာတွေမှာအားနေချက်တွေရှိနေစဲလို့သုံးသပ်လို့ရမလားခင်ဗျအ
ဲ့ဒါဒီအားနေချက်တွေရှိနေတယ်ဆိုရင်တော့လည်းရှိခဲ့တယ်အဲ့ဒါတော့ကျွန်တော်တို့လက်ခံတယ်သို့တော့ကျွန်တော်တို့အခုဒီဇတိုင်းနယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖာဆိုင်လုပ်ပြီးတော့ဟိုအထူးလေးထားပြီးတော့ဒေသဒေသလုံခြုံရေးကိုဆောင်ရွက်နေတယ်ကျွန်တော်တို့ပြည်ထရေးဝန်ကြီးဌာနအပိုင်းကနေပြီးတော့ဒီရဲတပ်ဖွဲ့ပေါ့နော်ရဲကင်းတွေစုချဲ့တဲ့အစီအမံတွေလည်းလုပ်နေပါပြီတချို့လည်းမီဒီယာမှာဖော်ပြထားပြီးဖြစ်ပါတယ်ဟုတ်က
ဲ့
နောက်တစ်ချက်ကကျွန်တော်တို့ကအဲ့ဘက်မှာရှိတဲ့ရေတောင်းအဓိကရေတောင်းဖြစ်တဲ့အတွက်ရေတောင်းလုံခြုံရေးပေါ့နော်အဲ့ဒါအတွက်လည်းကျွန်တော်တို့လုပ်နေသို့တော့ကျွန်တော်တို့ကဘာဆိုလဲဆိုတော့နှစ်နိုင်ငံနယ်စပ်ဒေသတွေကတင်းငင်အေးချမ်းမှုဆိုတာကအဲ့ဒီမှာထိစပ်ပြီးတော့ကတည်းကလေနှစ်နိုင်ငံလုံးကသူ့အောင်ဆောင်ရွက်မှုကောင်းဖို့လိုတယ်။ဟုတ
်ကဲ
့။နောက်နံပါတ်နှစ်အချက်ကနှစ်နိုင်ငံနားလည်မှုရှိရှိပေါ့နော်။သူများရဲ့ချုပ်ချာအာဏာကိုကိုယ်ကလေးစားမယ်။ကိုယ့်ရဲ့ချုပ်ချာအာဏာကိုသူတစ်ပါးကလေးစားမယ်။ဒီလိုမျိုးဟိုစိတ်ရင်းစေတနာကောင်းကောင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။ဒါမှသာဒီနယ်စပ်ဟိုမတည်ငြိမ်ဘူးဆိုရင်နှစ်နိုင်ငံလုံးရဲ့လုံခြုံရေးကိုချိန်ကျပါရောက်တယ်။ရောက်တဲ့အတွက်ဒီဘက်ကနေဆိုလုံနေတဲ့ဟာကိုအောင်မြင်အောင်တစ်ဖက်နိုင်ငံကနားလည်မှုရှိရှိပူးပေါင်းဆောင်ရွက်ဖို့လိုတယ်။ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာ